China ရင်းနှီးတော်ကကျင်းပခဲ့တဲ့ Britain နိုင်ငံထွေထွေရွေးကောက်ပွဲမှာဝန်ကြီးချုပ် Boris Johnson ရဲ့ Conservative Party ကပါလီမန်မှာမဲအများစုနဲ့အနိုင်ရသွားပါတယ်။အောက်လွှတ်တော်အမတ်နေရာ650မှာ Conservative Party က360ကျော်နဲ့80ရာခိုင်နှုန်းလောက်အနိုင်ရသွားတာဖြစ်ပါတယ်။အထွေထွေရွေးကောက်ပွဲမှာတမိုင်းဝင်အနိုင်ရခဲ့တဲ့အတွက် Mason Snar ရှင်တွေရဲ့ယုံကြည်မှုကိုတုံ့ပြန်တဲ့အနေနဲ့ EU ဥရောပသမ္မတတွေကနေ Britain နိုင်ငံနှုတ်ထွက်ရေးကိုမဖြစ်မနေလုပ်သွားမယ်လို့ဝန်ကြီးချုပ် Johnson ကအနိုင်ရမင်ကွန်းမှာပြောကြားသွားပါတယ်။
We will get Brexit done on time by the 31st of January. No ifs, no buts.
Britain နှုတ်ထွက်ဖို့သတ်မှတ်ထားတဲ့2020 January လ31ရက်နေ့မှာဘလို့အခြေအနေမျိုးမှမဆိုမဖြစ်မနေနှုတ်ထွက်နိုင်အောင်လုပ်သွားမယ်လို့ဝန်ကြီးချုပ်ဂျွန်ဆန်ပြောသွားတာပါ။အစိုးရအသစ်ဖွဲ့ခွင့်ပေးဖို့ဝန်ကြီးချုပ်ဂျွန်ဆန်ဟာဗီယက်နမ်ကြီးကိုဒီနေ့မနက်ကပဲတွားရောက်တွေ့ဆုံခွင့်တောင်းထားပြီးဖြစ်ပါတယ်။ EU ကနှုတ်ထွက်ရေးမထွက်ရေးဆန္ဒခံယူပွဲလုပ်မယ်လို့ပြောကြားမဲဆွဲခဲ့တဲ့အတိုက်ခံ Labour Party ကအခုရွေးကောက်ပွဲမှာအတော်လေးရှုံးနေကြတာပါ။လေဘာပါတီကောင်းဆောင် Jeremy Corbyn ကသူ့အနေနဲ့နောက်အနာဂတ်ရွေးကောက်ပွဲတွေအတွက်ပါတီကိုသူဦးဆောင်တော့မှာမဟုတ်ဘူးလို့ပြောကြားခဲ့ပေမဲ့ချက်ချင်းတော့ပါတီကောင်းဆောင်ယာရုကနေဆင်းပေးမှာမဟုတ်ဘူးလို့ပြောကြားခဲ့ပါတယ်။ရွေးကောက်ပွဲရလဒ်တွေကိုပြန်သုံးသပ်ပြီးပါတီကိုဘလို့ရှေ့ဆက်သွားမယ်ဆိုတာဆွေးနွေးနေစဉ်ကာလမှာတော့သူဦးဆောင်နေအောင်မှာဖြစ်တယ်လို့ဒီကနေ့ပြောကြားပါတယ်။အခုရွေးကောက်ပွဲမှာဒီ EU ထဲမှာဆက်နေခြင်းနဲ့ Scotland တွေက Scotland အမျိုးသားရေးပါတီ SNP ကလည်းအပြတ်အသတ်နိုင်ရခဲ့ပါတယ်။Scotland နယ်ကိုတီးခြားလွတ်လပ်တဲ့နိုင်ငံတစ်ခုအဖြစ်ခွဲထွက်ရေးဆန္ဒခံယူပွဲဒုတိယအကြိမ်လုပ်ပေးဖို့ Scotland ပြည်သူတွေကပြက်ပြက်တားတားပြသခဲ့တာဖြစ်တယ်လို့ SNP ပါတီကောင်းဆောင် Nicola Sturgeon ကပြောကြားခဲ့ပါတယ်။